ရှိလာနေပါတိုက်ပွဲရပ်တန့်နေတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဖက်မှာဒီကနေ့ပါဆို3ရက်ဆက်တိုက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။လက်ရှိငြိမ်းချမ်းရေးဖော်ဆောင်နေဆဲကာလအတွင်းမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေရှိနေသေးပေမဲ့လို့နောက်တက်လာမယ့်အစိုးရတည်လက်ထက်မှာကျေပြန့်တဲ့ငြိမ်းချမ်းရေးဖြစ်လာနိုင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကောင်ဆောင်တွေကသုံးသပ်နေပါတယ်။နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာအစိုးရကနေ NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းဖို့ညှင်းဆန်ထားခဲ့တဲ့ရခိုင်တပ်မတော်အရကန်အာမီနဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာဒီဇင်ဘာ28ရက်နေ့ကနေဒီကနေ့မနေ့ထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြား3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေမှုအခြေအနေကိုတော့ရခိုင်တပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဘူမူကြီးတောက်တာညူသွန်းအောင်ကခုလိုပြောပါတယ
်။ကြောက်တော်မှာဆိုရင်ရှုဒီတာဒီအခြေဖက်ပေါ့။အခြေဒီတာဒီအခြေဖက်နာမှာဖြစ်တယ်။အမနီရလေဒီသဘောမှာပါပဲ။အဒီကျွန်တော်တို့ရခိုင်တပ်မတော်ရဲ့လှုပ်ရှားစီကြောင်းနဲ့ဒီမြမတပ်မတော်ရဲ့ဘောနခတိစကားစကားလက်အောက်ခံ3.5ကတော့ဒီကြောက်တော်အခြေစိတ်ပေါ့။သူတို့နဲ့ဖြစ်ပြီးတော့ကျွန်တော်တို့တိုက်တွေးတယ်ဖြစ်တယ်။ဒါအဲ့ဒီပထမတည့်ရက်မှာသူတို့နည်းနည်းအထိခိတ်များပြီးတော့ဆုတ်သွားတယ်။28ရက်နေ့မှာသူတို့ပြန်တက်လာတယ်။မနေ့ကပေါ့28ရက်နေ့ဆိုတော့အဲ့ဒီကတော့အဲ့ရှင်းနိုင်လောက်လေးကစားစားဖြစ်ပြီးတော့တိုက်ပွဲကြီးတိုက်ပွဲတွေကတော့ဆေးကြီးအထက်မှာရှိတယ်။ပြီးရင်ဒီနေ့နဲ့ပဲအဲ့ဒီသူတို့ဒီတချို့ပြန်ပြီးတော့အင်အားတွေထပ်တိုးပြီးတော့ထပ်တက်လာတော့ဒီနေ့မနေ့ခဏနာရီဆက်လက်မှာတိုက်ပွဲတွေစားပြီးတော့ပြန်ဖြစ်နေတယ်ခင်ဗျာ။
သုံးရက်တာကာလအတွင်းစဲချိန်ထက်မလဲဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ထိခိုက်ကြဆုံးမှုအခြေအနေကိုတော့ဘူမူကြီးညူသွန်းအောင်ကအခုလိုဆက်ပြောပါတယ
်။နေရင်တမှုရဲ့တင်းသိရှဲရသူတို့အဲ့ဒီငင်းမြင်ကိုတွေ့တာတော့မှမြန်မာတပ်မတော်ဖက်ကအလောင်းပေါင်း20နဲ့တလောင်းပေါ်တော့သူတို့တွေ့တယ်။အလောင်း၅လောင်းကတော့သူတို့ယူမသွားဘူး။အတန်းရရတော့သူတို့ဖက်ကတော့35ရောက်လောက်ရှိတယ်။ကျွန်တော်တို့ဖက်ကလည်းအဲ့လိုမျိုး2ရောက်3ရောက်လောက်တော့တန်ရတယ်။
အခုလိုဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်သားဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုခဲ့ပေမဲ့တိကျအတည်ပြုချက်တော့မရရှိသေးပါဘူး။လက်ရှိမှာတော့တိုက်ပွဲဖြစ်ပွားရာကြောက်တော်မြို့နယ်မှာနဲ့မြောက်ဦးမြို့နယ်ဘက်မှာစစ်သားပါဝင်ရဲသားဖွဲ့ဝင်တွေကပါအင်အားပြည့်တင်းထားပြီးလုံခြုံရေးသုံးမြစ်ထားတယ်လို့ဒေသခံတွေကပြောပါရယ်။ရခိုင်တပ်မတော်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်ဒေသတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့ပြီးခဲ့တဲ့မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လသာတိုက်ပွဲရပ်တန့်နေရာကနေအခုလိုတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ဦးဆောင်တဲ့ဆိုရတက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်ခဲ့ပေမဲ့လည်းရခိုင်တပ်မတော်ဖွဲ့နဲ့တော့တွေ့ဆုံဆွေးနွေးခဲ့ခြင်းမရှိသေးပါဘူး။ဒါအပြင် NCA ကတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးရမှာလဲရခိုင်တပ်မတော်ကုကတပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တို့ကိုခြံလှပ်ထားခဲ့ပါတယ်။မြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့အလုံးပါဝင်တဲ့တွေ့ဆုံမှုလှုပ်ဆောင်ခြင်းမရှိတာဟာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးယူဆမှုမရှိဘူးလို့ရခိုင်တပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဘူမူကြီးတောက်တာညူသွန်းအောင်ကအခုလိုပြောပါတယ်။
ဒီလိုအရေးကျွန်တော်တို့ရခိုင်တပ်မတော်ပေါ်မှာသဘောထားကတော့နိုင်ငံရေးအရှံထားလိုမှုတွေကိုသူတို့ရဲ့ပြောစကားအရာရောဖော်ပြီးလက်တွေ့လှုပ်ဆောင်ချက်အရာတွေရောကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါကနည်းချင်းရင်းနဲ့ပတ်သက်ပြီးတော့သူတို့ဘက်ကတော့ဒီနေ့အချိန်ကြီးတော့ယူတော်မှုမရှိလို့ပဲပြောလို့ရတယ
်။ NCA ခေါ်တပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးသွင်းခဲ့တဲ့လက်နက်ကန်ရှစ်ဖွဲ့ပါဝင်တပ်မတော်ကိုယ်စားလှယ်အစိုးရနဲ့နှုတ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်တွေနဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးနေမှုပူးတွဲကော်မတီ UBTGC ကနေလာမယ့်နှစ်သက်ဇန်နဝါရီလ12ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပသွားမှာဖြစ်ပါတယ်။ညီလာခံတက်ရောက်ဖို့အတွက်ရခိုင်တပ်မတော်နဲ့ကိုကတပ်ဖွဲ့တို့ကိုဖိတ်ကြားသားခြင်းမရှိသလို Quarter ဖွဲ့ UWSA နဲ့မိုင်းလာတပ်ဖွဲ့ UNSC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနဲ့လည်းညီလာခံတက်မတက်ကိုတော့မဆုံးဖြတ်ရသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။